ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်ပွားနေရတဲ့နိုင်ငံဟူပေပြည်နယ်မှာ96ဦးထပ်မံတည်ဆုံရတယ်လို့တင်းင်းကလေးနေ့မနေ့မကြခင်အချိန်တွင်းမှာပဲသတင်းထုတ်ပြန်ထားပါတယ်။စနေနေ့ကထုတ်ပြန်တဲ့စီးရင်တွေအရတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူက96,300 နီးပါးရှိပြီးတည်ဆုံသူဟာဆိုရင်စုစုပေါင်း2,400ကျော်ရှိသွားပြီဖြစ်ပါတယ်။ထပ်မံကူးစက်ခံရတဲ့လူနာအသစ်ကစနေနေ့ဆင်းစရာတွေအရ369ဦးရှိခဲ့ပြီးဒီနေ့တိုင်းရင်တည်းကကူးစက်ခံရသူ889ဦးရှိခဲ့တာနဲ့နှိုင်းယှဉ်ရင်တော့ကူးစက်မှုနှုန်းကတိတိတသားကျဆင်းသွားတာဖြစ်ပါတယ်။ဒါပေမဲ့ကျုံနိုင်ငံပြင်ပမှာကူးစက်ခံထားရသူ1200ကျော်ရှိပြီးတည်ဆုံသူတဒါဇင်ကျော်ရှိပါတယ်။ကျုံနိုင်ငံပြင်ပကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပိုပြီးတော့များလာနေတဲ့အချိန်မှာပဲဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုတားဆီးဖို့အချိန်သိမ့်မကြံတော့ဘူးလို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ကျုံနိုင်ငံရဲ့ပြင်ပနိုင်ငံတွေနဲ့ဒေသတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူအရေအတွက်ကသိမ့်မများလာဘူးလို့ဆိုနိုင်ပေမဲ့လည်းတရုတ်နဲ့တိုက်ရိုက်ဆက်နွယ်မှုမရှိဘဲကမ္ဘာတလောဗိုင်းရပ်စ်ကူးစက်ခံရမှုတိုးလာတဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ကျုံနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလူနာတွေနဲ့နီးနီးကပ်ကပ်ဆက်သွယ်ပတ်သက်နေသူတွေအဖြစ်သတ်မှတ်ထားသူက6,800ကျော်ရှိကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကစနေနေ့မှထုတ်ပြန်ပါတယ်။လူပေါင်း13,000ကျော်ကိုတော့ကျန်းမာရေးစောင့်ကြည့်ရမယ်သူတွေအဖြစ်သတ်မှတ်ထားပါတယ်ရှင်။